ရခိုင်ပြည်နယ်မြဝူးမြို့နယ်တင်းထိုင်ငံကျေးရွာကကိုမျိုးဟင်းဆွေနဲ့ကိုစိုးမောင်တန်းတို့နှစ်ဦးဟာဇွန်လ22ရက်နေ့ကဝေသာလီကျေးရွာအနီးမှာဖမ်းဆီးခံခဲ့ရတာပါ။အဲ့ဒီနေ့ကဝေသာလီကျေးရွာအနီးကားလမ်းမပေါ်မှာအေအေအဖွဲ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအဝေးထိန်းမိုက်နှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့ပြီးနောက်သူတို့နှစ်ဦးကိုအေအေအဖွဲ့ဝင်တွေဆိုပြီးမတင်ငါတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်ကြောင်းတပ်မတော်ကဇွန်လ23ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။သူတို့နှစ်ဦးအပါအဝင်တန်တရားနဲ့ဖမ်းဆီးထားသူ9ဦးကိုကြောက်တော်မြို့နယ်တရားရုံးမှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့မနေ့ကရုံးထုတ်ရမှန်ယူခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရတဲ့ကိုမျိုးဟင်းစုရဲ့ဖခင်ဦးမောင်သိန်းလှကတားဖြစ်သူရဲ့မျက်နှာမှာရိုက်နှက်နှိပ်စက်ခံထားရတဲ့ဒဏ်ရာတွေကြောင့်မျက်နှာပြင်တစ်ခုလုံးပျက်စီးရောင်ရမ်းနေပြီးတားဖြစ်သူကိုရုတ်တရက်မမှတ်မိတော့ဘူးလို့ပြောပါတယ်
။ရဲသူကြီးကမေ့တယ်အောင်သူတို့ကညာကြနေရတယ်။အမင်းတို့ဒီဒဏ်ရာတွေဘယ်ကရတာလဲ။မေ့တဲ့အခါမှာသူကအသီးသီးဖြစ်ကြတယ်ပေါ့။သူကကျွန်တော်တို့ကိုစစ်သားတွေကကန်ကြောက်လို့ရတာလေ၊ဒဏ္ဍာပောင်းနဲ့ထောင်းလို့ရတာလေ၊ဒဏ်ရာတွေလက်စီနဲ့ထိုးလို့ရတာလေ။အသီးသီးဖြစ်ကြတယ်။ကျွန်တော်တို့သားမျက်နှာပြင်တစ်ခုလုံးကကိုယ်ရောင်ဒဏ်ရာတွေရှိတယ်။မျက်ကွက်နှစ်ဖက်ကတားကြီးညိုမေ့နေပြီးတော့မျက်လုံးနှစ်ဖက်လုံးကအနီရောက်ကန့်နေတယ်ပေါ့။အဲဒီအကြောင်းကျွန်တော်မှတ်ကုန်မှတ်မိကြ
။ကိုမျိုးဟင်းသွေးအပါဝင်မနေ့ကရုံးထုတ်ခဲ့သူတွေတဲက၄ဦးရဲ့မျက်နှာမှာဒဏ်ရာတွေတွေ့ရတယ်လို့လည်းမနေ့ကတရားရုံးကိုသွားရောက်ခဲ့တဲ့ရခိုင်လူ့ခွင့်ရေးကာကွယ်မျက်နှာသူများအဖွဲ့ကပြောပါတယ်။ကိုမျိုးဟင်းသွေးနဲ့ကိုစိုးမောင်သားတို့နှစ်ဦးရဲ့ဒဏ်ရာဟာပြင်းထန်တဲ့အတွက်မနေ့ကရုံးထုတ်ရမှန်ယူပြီးနောက်ကြောက်တော်ပြည်သူစေယုံမှာသိကူတာမှုခံယူနေရတယ်လို့ဆိုပါတယ်။သူတို့နှစ်ဦးဟာရင်မတ်တွေအောင်ပြီးခန္ဓာကိုယ်တစ်ခုလုံးကိုက်ခဲနာကျင်နေတာကြောင့်လောလောဆယ်ဓာတ်မှန်ရိုက်ထားပြီးအဖြေကိုမသိရသေးဘူးလို့မိသားစုကပြောပါတယ်။ရခိုင်လူ့ခွင့်ရေးကာကွယ်မျက်နှာသူများအဖွဲ့ရဲ့ဒရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ်။
မဖြစ်သေးမှာဘူးကျွန်တော်တို့ကတော့ကုလသမဂ္ဂပညာစာတန်းအပိုင်း9မှာပါပါတယ်ပြည်သူတွေကိုလည်းတော့ညှက်ပနှက်ဆက်မှုမပြုလုပ်ရဘူးဆိုတော့ပါပါတယ်အဲ့ဒါနဲ့ညှိစောင်းပါတယ်အဲ့ဒါညှိစောင်းတဲ့ခါကျတော့ဒါလူခွင့်ရေးချုပ်ဖောက်မှုတစ်ခုပဲလို့ကျွန်တော်ပြောချင်ပါတယ်ဖမ်းမိရဆိုလို့ရှိရင်မတင်တာဆိုလို့ရှိရင်လည်းအဲ့ဒီကောင်လေးတွေကိုတေချာစစ်ဆေးပြီးတော့အဲ့မှာသက်ဆိုင်ရာရဲစခန်းကိုလည်းမ20လက်နာရီအပြင်မှာအနှံ့ရပါမယ်မတရားဖမ်းဆီးပြီးတော့ရိုက်နှက်နှိမ့်ဆက်တာဆိုလို့ကျွန်တော်တောင်းတော့လေအဲ့လိုမဖြစ်ဖို့အတွက်ကျွန်တော်ပြောချင်ပါတယ်
တန်တရားနဲ့ဖန်သည့်စစ်ဆေးခံရတဲ့လူငယ်တွေစစ်ကြောရေးမှာနှိမ့်ဆက်ခံရတာနဲ့ပတ်သက်လို့မိသားစုတွေရဲ့တောင်းဆိုချက်အရမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုဓာတ်ပုံမှတ်တမ်းနဲ့တကွမကြာခင်ရပိုင်းအတွင်းမှာတင်ပြသွားမယ်လို့လည်းဦးမြတ်ထွန်းကပြောပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဦးယူလွင်အောင်က
ဘူရတိတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့တိုင်တားတွေပါရမရောသေးပါဘူးဗျာတိုင်တားတွေတစ်ခုလာလို့ရှိရင်တိုင်တားတွေများစီစီရေးဖွဲ့ဆိုပြီးတော့ကျွန်တော်တို့ဒီမှာကော်မရှင်နာ3ဦးနဲ့ကျွန်တော်တို့အစည်းအဝေးထိုင်ပါတယ်ဗျာအထိုင်ပြီးတော့ဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနကိုကျွန်တော်တို့ကအဖြေရှင်းဖို့အကြောင်းကြားပြီးမြစ်တာရခံပါတယ်ဖြေရှင်းမှုကိုလည်းကျွန်တော်တို့စီကိုပြန်ပြောဖို့အကြောင်းကြားပါတယ်အရင်အရေးကြီးတဲ့ကိစ္စဆိုရင်တော့ကျွန်တော်တို့ကိုယ်တိုင်ကွင်းဆင်းပြီးတော့ဒီကိစ္စကိုစုံစမ်းလေ့လာပါတယ်ပြီးတော့မှသက်ဆိုင်ရာဝန်ကြီးဌာနကိုလိုအပ်တဲ့အကြံပြုချက်တွေနဲ့ကျွန်တော်တို့ရ report တစ်ခုပို့ပါတယ်ဒါကတော့ကျွန်တော်တို့လုံထုံးလုံးကြီးဖြစ်ပါတယ်ဗျာ
အေးရဲ့ပြောရေးစုံဝင်ရှိသူခိုင်ဒုက္ခကလည်းအခုလိုပြောပါတယ်
ဒီကောင်လေးနှစ်ယောက်ကနေပြီးတော့သူတို့ဒီမြို့ကိုနေပြီးတော့ငွေထုတ်ဖို့အတွက်လာကြတာအဲ့ဒီဥစ္စာကိုပမာစစ်တပ်စစ်ကြောင်းကနေပြီးတော့လမ်းမှာသူတို့ကိုဖမ်းသွားပြီးတော့မှအတင်းနှိပ်စက်ညှဉ်းပန်းမှုတွေလုပ်တာဟိုနောက်ပြီးတော့အေးလို့အတင်းဝန်ခံခိုင်းအဲ့လိုနှိပ်စက်ညှဉ်းပန်းမှုတွေဟိုမျိုးနီးမျိုးစုံလုပ်ပြီးတော့ပြည်သူကိုနှိပ်စက်နေတဲ့ဥစ္စာကတော့အနာဂတ်မှာနေပြီးတော့ဟိုတိုင်းရင်းသားစီလုံးညီညွတ်ရေးတို့ဘာတို့သူတို့အုံနေတဲ့ဥစ္စာနဲ့တော့ဒါတယောက်တစ်ခြားစီဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲမြင်တယ
်တပ်မတော်ကဖမ်းဆီးစစ်ဆေးနေစဉ်ရိုင်းနှက်နှိပ်စက်ခံရတယ်ဆိုပြီးကြောက်တော်မြို့နယ်တရားရုံးမှာမနေ့ကထွက်ဆိုခဲ့ကြတာနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးကျောက်သောမင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ်
တရားရုံးမှာစစ်ဆေးရင်တော့ဒီပေါ်လာပါလိမ့်ကျွန်တော်ကြီးစက်ဖွဲ့တယ်ပေါ့ရဲအောင်ဆန်းစီကြတဲ့စစ်ဆေးအံတော့ဖန်စီရတဲ့လုံရင်းချဖွဲ့ပေါ်လေးရကျွန်တော်ဖန်စီကြပဲဖြစ်ဖြစ်ဖန်စီရတဲ့ဖန်စီရင်ကျွန်တော်တို့စစ်စေးတယ်စစ်စေးပြောကြသက်တေကံနေနေတာပေါ့သက်တေကံနေနေတဲ့အခါမှာတရားရုံးရှိမှသူတို့ဟိုစစ်စေးတဲ့ဟာတွေသူကပြောခွင့်ရှိပါတယ်သူတို့ဆက်ဆိုတဲ့ဟာတွေနဲ့တင်တဲ့အခါမှာတရားသူကြီးကမေးပါတယ်မဲ့ဆက်ဆိုတဲ့ဟာတွေကမှန်လားမမှန်လားသူတို့ထွက်ဆိုတဲ့ဟာတွေကမဟုတ်ပါဘူးဒါတွေကစိတ်ကြောက်ပြောကြဆက်ဆိုဖန်စီဆက်ဆိုရပါပြန်ပြောတော့ကြဒါအကျိုးကြီးဖြစ်တာပါဘူး။အဒီအကြောင်းတွေပါပါလိမ့်မယ်။ဒါတွေကကျွန်တော်တို့ကစုံစမ်းကြည့်ကြ။အားရမဲ့ဖတ်တဲ့ဆိုကြသူစေးရင်းနဲ့တော့ပေါ်လာပါလိမ့
်မယ်။မြောက်ဦးမြို့နယ်တင်းထိန်ငံကျေးရွာကလူငယ်နှစ်ဦးကိုဖမ်းဆီးရတဲ့ပတ်သက်လို့ဇွန်လ23ရက်နေ့ကတပ်မတော်ကသတင်းထုတ်ပြန်ချက်မှာသူတို့နှစ်ဦးဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုမိုင်းခွဲခဲ့သူတွေဖြစ်ကြောင်းသူတို့စီးနင်းလာတဲ့ဆိုင်ကယ်တူပေါက်ထဲကကျေးရွာကနေစက်ကြီးကောက်ခံထားတဲ့မှတ်တမ်းစာအုပ်တအုပ်အေးဖွဲ့နဲ့ဗီဒီယိုကောပြောစဉ်ရိုက်ကူးထားတဲ့ screenshot မှတ်တမ်းဓာတ်ပုံတစ်ပုံစားတာတွေတွေ့ရတယ်လို့ဖော်ပြထားပါတယ်။ဖန်သီးခံခဲ့ရတဲ့ ကိုမျိုးဟင်းစုရဲ့ဖခင်ဥမောင်လှသိန်းကတော့တားပြစ်သူဟာမိသားစုပိုင်အသေးစားဆန်ဆက်လုပ်ငန်းအတွက်ငွေထုတ်ယူဖို့များဦးကိုစိုင်းကင်နဲ့သွားကြရမှာဖမ်းသိခံကြရတာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကစစ်ပေးဆောင်ကယ်ဆယ်ရေးစကန်တွေကိုသားနဲ့ရိတ်ခါထောက်ပံ့ဖို့အတွက်ကိုမျိုးဟင်းစုတို့မိသားစုပိုင်ဆန်ဆက်ကနေစံတွေဝယ်ယူနေကြတာဖြစ်ပြီးတမ်ဘော်ကထုတ်ပြန်ထားတဲ့စကြေးကောက်တယ်ဆိုတဲ့စာအုပ်ဟာကယ်ဆယ်ရေးစကန်တွေကိုစံတွေပေးအပ်လက်ခံတဲ့သယင်းတွေသာဖြစ်တယ်လို့သူကအေအဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့လည်းကိုမျိုးဟင်းစုရဲ့ဖခင်ဥမောင်လှသိန်းကပြောပါတယ်။မနေ့ကကြောက်တော့မြို့နယ်တရားရုံးမှာရုံထုတ်ရမန်ယူခဲ့သူတွေကိုဇူလိုင်လ9ရက်နေ့ကိုရုံချင်းထပ်မံချိန်ဆလိုက်ပါတယ်။အေရခိုင်တပ်တော်နဲ့ဆက်ဆက်တယ်လို့တန်တရားရှိသူတွေကိုတမတော်ကဖမ်းဆီးခဲ့တာအယောက်90ကျော်ရှိခဲ့ပြီးလက်တလုံးမှာစစ်ဆေးနေတဲ့က36ယောက်ပြန်လွတ်တာ8ယောက်အမှုဖွင့်အရေးယူထားသူ45ယောက်ပြစ်ဒဏ်ချမှတ်ပြီးသူ3ယောက်ရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေပြည်တော်မှာဇွန်လ22ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ RFA ကတိကျလေးလာချက်တွေအရအခုနှစ်အတွင်းတမတော်ကတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတဲ့အတွင်းမှာပဲတေဆုံးသွားသူဟာမနေ့ကအထိ73ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။